တစ်ပတ်မှာတော့ blogger ဆိုတာတဲ့တက်ကြီးရွယ်တွေကိုကြည့်ရှုဆောင်ရှောက်ပေးနေတဲ့ website တစ်ခုအကြောင်းကိုပြောပြမလားလို့ဗျ
။တက်ကြီးရွယ်ကိုဆောင်ရှောက်ရေးလုပ်တယ်ဆိုတော့စိတ်ဝင်စားစရာပါလားကိုစောဝင်လိုက်ရဲ့။မြန်မာပြည်မှာလည်းတာသမီမရှိကြည့်ရှုဆောင်ရှောက်မဲ့သူမရှိတဲ့တက်ကြီးရွယ်တွေအများကြီးရှိမှာပဲ
။ရှိတာပေါ့မကင်ပျူတာရဲ့မြန်မာပြည်မှာပို့ဆိုတာကအနောက်နိုင်ငံတွေမှာလို့အစိုးရကတက်ကြီးရွယ်ကိုဆောင်ရှောက်ရေးတို့စေဝါကူတာခွင့်တို့ပင်စင်အတွက်ငွေကြိုးစုပေးထားတာတို့စတဲ့စနစ်တွေမရှိတော့မြန်မာပြည်ကတက်ကြီးရွယ်တွေကိုချရောက်ပေါ်ကိုရကြရတာပေါ့ဗျာဒီမှာဒီလောက်ကောင်းတဲ့စနစ်တွေရှိနေတာတောင်ဒုက္ခရောက်ကြတဲ့သူတွေဘက်ခင်ဖြူထွေးလဲကြားဖို့နေတာပဲဟာ
ဟုတ်တယ်နော်ကိစ္စကားကောင်းနေတာနဲ့ website ကြောင်းလဲပြောပြအောင်လေ
ဟုတ်သားပဲ website နာမည်ကတော့ save the aged တက်ကြီးရွယ်ကိုဆောင်ရှောက်ရေးနဲ့ထောက်ပံ့ရေးအသင်းနဲ့ဒီ website ကလေးဘလို့စတင်ဖြစ်ပေါ်လာတယ်ဆိုတဲ့အကြောင်းအဖွဲ့ဝင်တကူဖြစ်တဲ့ကိုကြီးပြောပြထားတာကိုနားထောင်ကြည့်အောင
်ဒီအဖွဲ့ကိုစတင်တာကပေါ့နော်ဟိုကျွန်တော်ဟိုကူပီတာဆိုနဲ့တကယ်ချင်းများပေါ့နော်သူတို့တကယ်ချင်းများဝိုင်းမှာသူတို့ဒီတော့ဟိုဆိုရှယ်နက်ဝက်ဒီမှာပုံကြရင်လည်းသူတို့ကစပြီးတော့ writer လုပ်ကြရင်ကောင်းပါဆိုပြီးတော့တိုင်းကြရတယ်ပေါ့နော်အဲ့ဒီချိန်မှာ writer က writer ကိုလို့ရင်ကောင်းပါသူတို့စဉ်းစားကြပါဦးအကူက writer ရေမနိုင်ငံမှာတော့အဲ့တကယ်တုံးမကျော်ကွာစပြီးပေါ်တဲ့အချိန်ပေါ့အစီကိုစပြီးတော့အစပြေးတဲ့အချိန်လေးမှာဟိုပေါ့ကြတဲ့ပတ်သက်ဖရိုက်တဲ့ပတ်သက်ပြီးတော့အခွင့်အရေးရှိခဲ့တယ်ဒါမဲ့လို့ဟိုတတိယရုံနဲ့ပတ်သက်ပြီးတော့ရှိခဲ့တာကကျွန်တော်တို့ကိုအောက်တည်ရတိုင်းလဲကျွန်တော်တော်တော်မင်းအောင်ရဲ့စီစာရေးကြီးကဝိုင်းတာဆိုတာပေါ့ခေရှားတစ်ခုပဲရှိတယ်ပေါ့ခဏရည်ကအေးဆွဲလေးပေါ့အဲ့တော့သူတို့ကနေပြီးတော့ဘူးမမလုပ်တဲ့စာကြည့်တွေမလုပ်သေးတဲ့ဖရိုက်တာမျိုးဆိုပြီးတော့ဒီတတိယရုံကိုကျွန်တော်တို့လည်းထပ်ပိုင်အသိကိုစလုပ်မယ်ဆိုပြီးတော့ဒီဆောင်ရတာပေါ့ကွာ
ဒီတက်ကြီးရွယ်ကိုစောင့်ရှောက်ရေးအသင်းကတနိုင်ငံလုံးအတိုင်းအတာနဲ့လုပ်တာတယ်လားကိုစောဝင်းလိုင်းရဲ့ဘယ်လောက်ထိခြေပြန့်လဲ
မြန်မာနိုင်ငံထဲမှာဆိုရင်တော့ရန်ကုန်မြို့ပတ်ဝန်းကျင်မှာရှိတဲ့မြို့နယ်တွေကငွေကြေးမတတ်နိုင်တဲ့ခိုးကိုရမဲ့တဲ့အဖိုးအဖွားတွေကိုထောက်ပံ့ပါတယ်တဲ့ဒါပေမဲ့အမေရိကန်အပါအဝင်တခြားနိုင်ငံတွေမှာလည်းသူတို့အသင်းဝင်တွေရန်ကုန်ငွေထောက်ပံ့ပေးနေတဲ့သူတွေရှိတယ်လေ
ကျွန်တော်တို့အဖေကနေပြီးတော့ဟိုဆက်ဆံထားတဲ့အဖိုးအဖွားတွေကရန်ကုန်မြို့အနောက်မှာရှိတယ်ပေါ့ကျွန်တော်ညီငယ်နဲ့ဟိုနေကူမဆင်းနိုင်သေးဘူးပေါ့နော်ရှိနေတဲ့ခါကျတော့ဥပမာပေါ့ကျွန်တော်ကဘာတည်းဖြစ်လဲဆိုတော့ကွာကျွန်တော်အာထရောမြအားလုံးကသုံးသားရည်ဝန်ထမ်းတွေရကြားတယ်ပေါ့ကြားတဲ့ခါကျတော့ကျွန်တော်ကမိမိတဲ့ရုပ်ရှင်တဲ့အချိန်လေးသူဒီမှုကနေတည်းပြည့်ရရှိတယ်ပေါ့ဒီလိုဒီပြည့်ရအဲ့လိုအချိန်လေးမှာကျွန်တော်တို့ကဥပွားတွေဆက်ချရတယ်ဆိုတော့ဥပမာကွာအဖိုးကကျွန်တော်တို့ဆက်ထောက်ပတ်တဲ့တော့အခုအခြေတက်ကတော့38ယောက်ရှိတယ်ပေါ့အဲ့တော့ထားပါတော့ရသုံးရပတ်ဝန်းကျင်ဆိုလို့ရှိရင်ကျွန်တော်တို့ကတောက်ဖို့လာဖို့ရတဲ့အချိန်လေးကွာရက်တကယ်ရှိတယ်ကွာအဲ့ခါကျတော့ဥပွားရဲ့အားလုံးစီကသွားနိုင်မလားနိုင်ဘူးပေါ့အဲ့ဒါအချက်ပေါ့ကွာနောက်တစ်ခုကျွန်တော်တို့ဆက်ဆက်အဖိုးပါရဆိုတာအမှလိုက်ပြောတော့ကွာဟိုလာရီမှာရှိတဲ့အဖိုးပါရရတယ်ပေါ့နော
်ဒါဆိုသူတို့အသင်းမှာအသင်းဝင်အဖြစ်မှတ်ပုံတင်လို့ရတယ်ပေါ့
ဟုတ်တယ်ဗျအသင်းဝင်ဖြစ်ဖို့ကလည်းလွယ်ပါတယ်အင်တာနက်ပေါ်မှာဖောင်လေးဖြည့်လိုက်ရုံပါပဲနိုင်ငံခြားမှာရှိတဲ့သူတွေအတွက်လည်းအဆင်ပြေတာပေါ့ဗျာလစဉ်ကြေးပြေးပြေးထောက်ပံ့လို့ရပါတယ်တဲ့
ရှိရဲ့ရေကောင်မှာရှိတဲ့အသင်းဝင်တွေကကွာဥပမာကျွန်တော်တို့ကတော့3000ရှိတယ်ပေါ့ကျွန်တော်အသင်းဝင်ဖြစ်ဆိုတာသတ်မှတ်ထားပါတယ်ကျွန်တော်တို့ကျွန်တော်3000ပေါ့ကွာသတ်မှတ်ထားပါတယ်အဲကျွန်တော်တို့3000ဆက်တိုက်ဒီလိုဒီဆက်ဝင်တဲ့အသင်းဝင်တို့အမားကအသင်းဝင်တို့အမားကမှတ်တာဟုတ်ကွာအသက်မှတ်ပါလေဒါကတော့ကျွန်တော်အပိုင်းပေါ့ဥပမာစင်ကူကျိုးချင်းတို့ကတော့ကျွန်တော်15ကျက်စင်ကူတို့က15ကျက်ရောက်ခံပါတယ်အဲမလေးရှားဆိုရင်တော့မလေးရှားရုပ်ကြီးတစ်ဖက်ရောက်ခံပါတယ်စင်ကူမလေးရှားကျောင်းကပြည်ပြီးတော့ဒီ3000တယောက်3000ကျော်ကျွန်တော်တို့ကအဲ့ကျဟိုဥပမာတယောက်3000ကျောင်းဝယ်ကြတယ်မလေးရှားနေပြီးတော့ဆက်မှတ်တာဥပမာဒီတွေလာကြတယ်ဆက်မှတ်လို့ရပါတယ်စင်ကူဝိုင်းလို့ရပါတယ်ဒါပေမဲ့ကျွန်တော်တို့ရှိရဲ့အဲ့ဒါကျွန်တော်တို့အသေးဝင်ကြီးရတယ်ကျွန်တော်ဖတ်ပြီးတော့ဥပွားတွေကိုလာစင်လာစင်၃၀ငူချက်၃၀ထောက်ပတ်ပါတယ်ပြီးတော့ကျမ်းမာရေးဆက်ဆံမှုကြီးပါတယ်ဥပွားရေးကျမ်းမာရေးအတွက်ဆရာဝန်နဲ့ဆက်ပါပြီးတော့သူစဉ်းစားထားတဲ့ဥပွားတွေကိုလာစင်ဝယ်ရေးပါတယ
်သူတို့အဖွဲ့အနေနဲ့နိုင်ရေးကူညီမှုအသင်းလိုတခြားလူမှုရေးအသင်းတွေနဲ့လည်းပူးပေါင်းလှုပ်ဆောင်တာအကူအညီတောင်းခံတာမျိုးတွေရှိပါတယ်တဲ့သူတို့ကလောလောဆယ်မှာအသင်းဝင်တွေရဲ့လာစင်ကြီးနောက်ပြည်တွင်းပြည်ပကထောက်ပံ့ကြသူတွေရဲ့အလူငွေတွေနဲ့ပဲလက်ပတ်နေရတာဆိုတော့ငွေကြေးအဖြစ်တော့တောက်တင်းလာတာတော့မဟုတ်ဘူးပေါ့လေဒါကြောင့်အလူငွေတွေများများလိုအပ်တာပေါ့ဒီကြားထဲကပဲမြောက်တကုံမှာအင်တလုံးငါပြီးတော့နေစရာမရှိတဲ့တက်ကြီးရွယ်အိုတွေကိုနေစရာစားစရာကအဆကြည့်ရှုထောက်ပံ့ပေးထားပါတယ်တဲ့သူတို့အနေနဲ့ဖြစ်နိုင်ရင်တော့အဆောက်အဦတွေများများစောက်ပြီးတော့တက်ကြီးရွယ်အိုများများကိုရန်ကုန်မှာကြည့်ရှုစောင့်ရှောက်နေတာအပြင်နေတွေကိုပါချက်ကျင်ပါတယ်တဲ့ဗျာ
သူတို့အတင်းကဖိုးဖွားတွေကိုကူညီဆောက်ရှောက်တာအပြင်တခြားလူမှုရေးကိစ္စတွေရောလုပ်တဲ့လားကိုစောဝင်းလိုင်ရဲ့
မကင်ပြည်သူအဲ့ဒီလိုမေးမယ်ဆိုတာထင်ထားပြီးသားဗါရီလုပ်တယ်လဲဆိုတာတော့ကိုကြီးပြောပြတာကိုပဲနားထောင်ကြည့်ပြတော့
ဒီဘူဘွားဆက်ဆံမှုအပြင်ကြားထဲမှာလက်ရည်ကားတွေကျွန်တော်တို့ကအလူတွေရှိပါတယ်အဲဒီဝက်တဲ့ဘာကကျောင်းတို့ဟိုလက်ရည်ကားတွေတိုက်တို့ဟောတော့ကကျွန်တော်တို့ရမယ့်ကိရအစ္စမီဒီကရောကထားတာအကွာဆိုတာနားမကြား နဲ့မြန်ကြောက်သူတို့နဲ့မြန်ကြောက်အဲ့ဘဝကျွန်တော်စမျိုးတွေနဲ့ဆက်ခဲ့တယ်ကျွန်တော်လက်ရှိမှာလူတဲ့သူရဲ့ဆက်နေတယ်ဒီဝတ်တဲ့ဟာတွေကျွန်တော်တို့အနေနဲ့အကြောင်းတွေမှာတောင်းပန်ရေးအတွက်တိကျအခြေအမူအခြားလို့တဲ့ဟာရှိတန်းခဲ့တယ်မှာကျွန်တော်တို့ဆိုကျွန်တော်ကအမကတောင်းနေမှာကျွန်တော်တို့အတိရတယ်ယူတော့ငွေ15သိန်းယူလာနိုင်ခဲ့တယ်အဲ့ဘက်သွားနေတဲ့အဲ့လိုသွားကြည့်တိုင်းနဲ့ကျွန်တော်တို့အဖေကနေဆရာဝန်ကနေပြီးတော့အဲ့ဒီကျောင်းမှာရှိတဲ့ကျောင်းမရဲ့အဖေသဝန်ကြီးကအဲပြည်သူလူထုကိုကျွန်တော်တက်မကြီးပို့ဆောင်မှုတွေပေးနိုင်ခဲ့တယ်ဥမာကျွန်တော်တို့ဟိုဒီလက်ရှိအလူပြင်တော့ဘေးရနေကျောင်းတဲ့သူတွေဒါဒီမှာဥမာရေးချားတဲ့ဒီကနေမှာသုံးခွားတို့ခရဲတို့အဲ့လိုမျိုးဒီကနေမှာကျွန်တော်ရေးသွားလူခဲ့တဲ့အဝေးဝေးသူပေးခဲ့တယ်အဲ့ဘက်ကရေးချီးလို့ဒီနောက်မှုတွေဒီကနေစာပေါင်းလို့အပိန်တို့ဒီကနေမှာကျွန်တော်တို့သွားပြီးတော့စံစီစာအဲခေါက်ဆွဲငပိလူခဲ့တဲ့အဝတ်ချေလူခဲ့တဲ့ကျွန်တော်အနေနဲ့ဝေးကြီးလူခဲ့တဲ့အဲ့လိုမျိုးရှိခဲ့တယ်ပေါ့ဒါကျွန်တော်တို့အတေးရဲ့ဘူပွားဆော့ဆော့မှုအတေးအခြားသောဒါပြည့်အလူတွေမှာတဘောပေးနေကြောက်တဲ့အချိန်မှာကျွန်တော်အတေးရနေပြီးတော့ဟိုအမြဲတမ်းပြတ်ကြွတဲ့လူကြီးကြီးတယ်ပေါ့ဟိုဒါလေးယူတော့အပြည့်ပြည့်ကျင်ပါတယ်ကျွန်တော်မှာလည်းအလူပဲဆိုကျွန်တော်ရိတ်တာကိုပြည့်ကြောက်လို့အလုပ်ကြီးစားနေပါတယ
်တရရှင်တို့အနေနဲ့လည်းတက်ကြည့်ရအောင်ဆောင်းဆောင်ရေးအတင်းအကြောင်းကိုယ်တိုင်လေ့လာခြင်းကြရတယ်ဆိုရင်တော့တို့ရဲ့အတင်းလိပ်စာ savethah.9.com မှာတွားရောက်လေ့လာနိုင်ကြပါတယ်စလုံးပေါင်းကတော့ savethaged.ning.com ဖြစ်ပါတယ်
။သောရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုယ်သိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြရတယ်ဆိုရင်တော့ burmese@voanews.com email ကတဆင့်ကျမတို့ထံကိုအသိပေးကြောင်းကြားစီလိုပါတယ်ရှင်
။ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်။ဒီနေ့ကနေညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ blogger အစီအစဉ်ကိုဝေဖန်ကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။